16ကြိမ်မြောက် KNUG ယူသားအစည်းအရုံးကွန်ဂရက်ရဲ့ရွေးကောက်ပွဲဒုတိယနေ့ကျင်းပခဲ့ရမှာအမြဲတမ်းကိုယ်စားလှယ်14ဦးနဲ့အခြားကိုယ်စားလှယ်42ဦးကိုရွေးချယ်ခဲ့ပြီး15ကြိမ်မြောက်ကွန်ဂရက်တုံးကရွေးချယ်ကန်ထိပ်ပိုင်းခေါင်းဆောင်တချို့သာပြန်လည်ရွေးခံရပြီးထင်ရှားတဲ့အခြားထိပ်ပိုင်းခေါင်းဆောင်တချို့ပြန်ပြီးတော့ရွေးမခံရပါဘူးဒီအချိန်ကိုတော့ VOA တင်းတော်မအေးမာကသတင်းပေးပို့ထားပါတယ်
ကရင်မျိုးသားစည်းရုံးကနေရွေးချယ်ခံကိုယ်စားလှယ်တွေဖြစ်တဲ့218ဦးတည်းကနေဧပြီလ6ရက်နေ့ကကိုယ်စားလှယ်ပေါင်း60ကိုရွေးချယ်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲဒုတိယနေ့မှာတော့ကိုယ်စားလှယ်42ဦးကိုထပ်မံရွေးချယ်ခဲ့ပါတယ်ဒီထဲမှာအရင် KNU ဥက္ကဋ္ဌဟောင်းစောမူတူစီဖို့နဲ့အတွင်းရင်းမှုဖဒိုကွယ်ထွန်းဝင်းတို့လည်းပါဝင်ခဲ့ပေမဲ့ထိပ်ပိုင်းကောင်းဆောင်9ဦးတည်းက3ဦးကတော့ရွေးချယ်မခံရတော့ဘူးဆိုပြီး KNU ရဲ့ရွေးကောက်ပွဲကော်မရှင်အတွင်းရင်းမှုနန်းဖောကေကပြောပြပါတယ်
အဲ့လည်းရှိနေတဲ့ဒီစီပေါ်လားဦးဒီကျမပြောလို့ဆိုရင်တက်တဲ့ဦးကျွန်တော်ချိန်တော့ဘူဒီစတူနီဒီစီပေါ်ပါလေ။နောက်ပြီးတော့ဒီဆက်ကချူဝင်ပြင်ပါလေ။နောက်ဆော့ရော့ချက်ချင်းမင်းမင်းမဆော့ဂျိုနီလက်ဒီစံတို့ဆော့အဲ့ဝတ်ပြန်ပါ။တူမမင်းရဲ့တူမမမင်းရဲ့ဒီဆော့တော့ပြင်ပေးရဲ့လို့ဒီဆော့ရာစင်ရဲ့ဒီလိုဒီပေါ်ပြင်ပါလာတော့ဒါကျမလာလို့ဆိုတော့အကြောတော့ဒီကွန်ဖရင့်ကော်မတီ CSC မှာသူတို့ကမလာလို့ဆိုတဲ့အခါတော့ဒီ CEC ကနော်ဟိုလုံးဝကော်မတီဆက်တူကြီးဒီကောင်းတဲ့အချက်ကိုစီးနေဒီကောင်းတဲ့အချက်ကိုကျွန်တော်သူကပါလာလို့အဲ့လိုလည်းဟိုအဲ့ဒီလိုဆိုတော့
ခရိုင်ဩဂတ်ထတက်မှမှုတွေပါဝင်တဲ့ကိုယ်စားလှယ်55ဦးတည်းကအလို့အမှုဆောင်12ဦးကိုတော့ထပ်မံရွေးချယ်ကြမှာပါဒါပေမဲ့အဲ့ဒါတွေကိုမရွေးချယ်ခင်မှာထိပ်ပိုင်းကောင်းဆောင်5ဦးကိုရွေးချယ်သွားမှာဖြစ်ပြီးအဲ့ဒီ5ဦးကတော့ကျန်တဲ့ဘိုးကော်မတီဝင်6ဦးကိုရွေးချယ်ပေးသွားမှာဖြစ်ပါတယ်အ
ဲ့ဒီ55ဦးထဲကနေပြီးတော့အခုအလို့အမှုဆောင်ကော်မတီ7ဦးကျန်ဆက်လာ
ဟုတ်ကဲ့
ဆိုတော့အဲ့7ဦးထဲမှာ3ဦးပါမယ်သောသောဦးအစ်ကိုအကြီးအနေနဲ့တော့ပဲကျေပြီးတော့ရှင်းချင်ရောတာဒီကောင်ဟိုဘယ်ရှင်းချင်ဆိုတော့
နောက်ရက်တွေမှာတော့ KNU ထိပ်ပိုင်းခေါင်းဆောင်5ဦးကိုရွေးချယ်မှုတွေလုပ်တဲ့အခါမှာတော့ဘယ်သူတွေပါဝင်မလဲဆိုတာကိုတော့တရင်လူလူတွေကြားမှာလဲစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်။ဒါအပြင်နောက်ရက်တွေမှာပဲဗဟိုတရားသူကြီးချုပ်ကိုလည်းအမြဲတမ်းကော်မတီဝင်55ဦးကနေရွေးကောက်ပွဲအရလျှို့ဝှက်မဲ့စနစ်နဲ့ရွေးချယ်ခန့်အပ်သွားမှာဖြစ်ပြီးလက်ရှိတရားသူကြီးချုပ်ကတော့ဖလိုနော်မြိုင်ဘိုးဖြစ်ပါတယ်။ KNU ရဲ့အမြဲတမ်းဗဟိုကော်မတီဝင်55ဦးထဲမှာတော့ကရင်အမျိုးသမီး5ဦးပါဝင်ပါတယ်ရှင်။